ဘာသာရေးပြိပခတွေနဲ့ပတ်သက်လို့ဖြည့်ရှင်းတဲ့နေရာမှာတည်တည်ငြိမ်ငြိမ်နဲ့စဉ်းစားဖြေထုတ်နိုင်ဖို့တရားဥပဒေစိုးမိုးရေးရာအဓိကလိုအပ်ချက်ဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောပါရယ်အများရဲ့အမြင်မှာကိုယ့်ဘာသာကိုအကျန့်ဖက်ဘာသာဖြစ်တယ်ဆိုတဲ့အမြင်မျိုးမမြင်အောင်လဲစူးစမ်းသင့်တယ်လို့ဒီကနေ့တိုက်တွန်းပြောကြားခဲ့ပါရယ်ဒီအကြောင်းပြေဆုံးကိုတော့ကိုသားညွန်ဦးကတင်ဆက်ထားပါရယ
် Time example the face of Buddhist Dara ဆိုလို့မြန်မာနိုင်ငံကဘာသာရေးပြိပခအပေါ်မှာရေးသားထားတဲ့ဆောင်းပါးနဲ့ပတ်သက်ပြီးတော့ဒီကနေ့နေပြီးတော့လွှတ်တော်စီဝေးနားချိန်မှာသတင်းတော်တွေကဒေါန်ဆန်းစုကြည်ကိုသူ့ရဲ့အမြင်မေးမြန်းကြပါတယ်။ဒေါန်ဆန်းစုကြည်ကတော့သူ့အနေနဲ့ဒီဆောင်းပါးကိုမဖတ်ရသေးပေမဲ့လို့ဘာသာတရက်ကိုအများရဲ့အမြင်မှာအကျန့်ဖက်ဘာသာဖြစ်တဲ့တတ်မှတ်ယူဆခံရတာမျိုးမဖြစ်အောင်အားလုံးကူးစိုက်ဖို့လိုမယ်ဆိုပြီးတော့ပြောသွားပါတယ
်။ဘယ်လိုဘယ်ဘာသာပဲဖြစ်ဖြစ်ပေါ့နော်အကျန့်ဖက်မှုနဲ့ဆက်ဆံနေလို့အချင်းခံရတော့ဘယ်ကောင်းမလဲ။ဘာသာတရားဆိုတာတော့အခြေခံအဖြစ်တော့လူသားတွေအချင်းချင်းကြားမှာမေတ္တာပွားနိုင်ဖို့မေတ္တာပြုနာလူတွေတာပွားနိုင်ဖို့ဒီဟာကိုတွန်းအားပေးရမှာအဲ့တော့ဘယ်ဘာသာဖြစ်ဖြစ်ပါအဲ့လိုအမြင်အများအမြင်မှာဒါအကျန့်ဖြစ်တဲ့လို့မြင်လာလို့ရှိလို့ရှိရင်တော့မကောင်းဘူးပေါ့ဒါပေမဲ့ဒီလိုအမြင်လို့အမှားမမြင်အောင်မဖြစ်အောင်လည်းအလုံးစုံနေပြီးကြိုးစားအောင်ပေါ့
တစ်ချိန်တည်းမှာပဲဒီမျိုးဆောင်ဥပဒေချုပ်ပြီးတော့မြန်မာဗုဒ္ဓဘာသာအမျိုးသမီးတွေဘာသာကြားယူခွင့်ကန့်သတ်ဖို့အဆိုပြုနေကြတာနဲ့ပတ်သက်ပြီးတော့လည်းသူ့ရဲ့အမြင်ကိုဒေါန်ဆန်းစုကြည်ကယတိပြတ်မပြောပေမဲ့ဘာသာတရက်ကိုကာကွယ်ဆောက်ရှောက်ဖို့ဆိုတာဘာသာဝင်တွေရဲ့ယုံကြည်မှုအပေါ်မှာပို့ပြီးတော့တည်တယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်။အ
ဲဒီဟာတစ်ဖက်ရှိတယ်လေ။ဘာသာရေးဘက်လည်းရှိတယ်၊ဥပဒေဘက်လည်းရှိတယ်။အဲတော့ဘာသာရေးဘက်ဆိုင်ရာနဲ့ပတ်သက်လို့ဒီကရမပြောလို့မရှိဘူး။အစ်ကဘာသာရေးမှာအဲဒီကြောင့်ချင်တာမဟုတ်ဘူး။ဥပဒေဆိုလို့ရှိလို့ရှိရင်တော့ဒါဥပဒေပိုင်းဆိုင်ရာ။ဥပဒေပိုင်းဆိုင်ရာဆိုတော့ဒီဟာအခုလက်ရှိအကျိုးတည်တဲ့ဥပဒေတွေမှာဒီလိုဥပဒေမျိုးမရှိဘူး။အဲ့ဒီဥပဒေဆိုတာဟာလေတရားမျှတမှုအခြေခံရမယ်အားလုံးပေါ်မှာသံညီရမှုအခြေခံရမယ်ဆိုတာဒါအားလုံးလက်ခံထားတဲ့မှုတွေပဲအညီရတော့ကိုကာကွယ်ရေးဆိုတာဟာဘာသာတရားကိုကာကွယ်တာဟာအကြီးကယုံကြည်မှုပဲအဲ့တော့ဒီဘာသာတရားကိုဒီဘာသာကိုအဲလိုက်စားတဲ့သူအားလုံးရဲ့ယုံကြည်မှုကခိုင်မာဘာနဲ့ဘလို့အမှဒါဆိုလို့မရပါဘူး
အခုဒီဖြစ်နေတဲ့ဘာသာရေးပြိပခတွေပေါ်မှာသတင်းမီဒီယာတွေအနေနဲ့မှန်မှန်ကန်ကန်မျက်မျှတတနဲ့သုံးသပ်တင်ပြဖို့ကိုလည်းဒေါန်ဆန်းစုကြည်ကတိုက်တွန်းပါတယ်။ဒီဘာသာရေးပြိပခအပေါ်မှာသူတဦးတည်းနဲ့အဖြေထုတ်ဖို့လည်းခက်တာမဟုတ်လို့အားလုံးဝိုင်းဝန်းပြီးတော့အဖြေရှာကြဖို့လိုအပ်မယ်လို့ဒေါန်ဆန်းစုကြည်ကဆိုပါတယ်။ဒီလိုအဖြေထုတ်တဲ့နေရာမှာကိုယ့်လူမျိုးရဲ့အကျိုးစီးပွားအပြင်ကမ္ဘာအနေထားကိုလည်းအခြေအနေမပြတ်ဖို့လိုမယ်လို့ဒေါန်ဆန်းစုကြည်ကပြောသွားပါတယ
်။မီဒီယာကလည်းဟိုတောင်းဝင်တိတိနဲ့သုံးသပ်ကြည့်ကြပြမလိုက်ပါနဲ့အပြင်ရောအမြင်တိုင်းတတိရှိရှိနဲ့ပြင်ပြပါဒီကုသလူပေါ်မှာအကျိုးဆက်တွေကဘယ်လိုဖြစ်နေလဲဆိုတော့အခုအညီရောနိုင်ငံပေါ်မှာအမြင်ဆောင်လာတယ်ဆိုတော့ဒါသာသိရပါပဲဒါမီဒီယာလောကမှာဒီလိုဖြစ်လာတယ်ဟိုအဲ့တော့အဒီကိုလည်းဟလာတိုက်ခိုက်ပါပဲဘာဖြစ်လို့တစ်ဖက်ကနေပြီးတော့ဟိုဒီခါလေးတတိလက်မောင်းတာပြီးမပြောပေးလဲဆိုတော့နံပါတ်တစ်ကအပြလက်တိလက်မောင်းတာနာတယ်သာသနာမပါဘူးနောက်ပြီးတော့ခုကပြောသလိုကဟိုရုပ်သိမ်းရမယ်စကားမျိုးလည်းအခုမပြောချင်ဘူးအခြေခံအတိမူနဲ့ kait နေတာအခုတို့အဖွဲ့ချုပ်ရဲ့မူနဲ့ဟိုဝဲချောမှုမရှိတဲ့စကားမျိုးပဲအခုပြောချင်တယ်အဲ့တော့ဒါကြောင့်အလုံးဝိုင်းပြီးစဉ်းစားပြီ
းလက်ရှိဖြစ်နေတဲ့ဘာသာရေးပြိပခါတွေဖြည့်ရှင်းအဆင့်မရောက်ခင်မှာနှစ်ဖက်အပြန်အလှန်တင်းမြတ်မှုတွေမတွားခင်မှာတရားဥပဒေစိုးမိုးရေးပို့ပြီးတော့ရေးတကြီးလိုအပ်နေတယ်လို့ဒေါန်ဆန်းစုကြည်ကပြောသွားပါတယ
်လူနှစ်ယောက်ကအချင်းချင်းမှလာတယောက်ကလည်းဒါနဲ့တယောက်လည်းဒါနဲ့တိတ်ထားတဲ့လူနှစ်ယောက်ကိုပြေလည်ရေးပြောပါလို့ပြောလို့မရဘူးဒီဓာတ်တွေဖြုတ်ပလိုက်ပြီးမှအဲဒါတော့စိတ်ငြိမ်သွားမှပြောလို့ရတယ်တောင်းမှအကြတရားဥပဒေစိုးမိုးရေးဆိုတာဒါကိုပြောတာလူတွေကနေပြီးတော့သူတို့စိတ်လုံခြုံသွားပြီသူတို့ဘဝတွေလုံခြုံသွားပြီဆိုမှစဉ်းစားတယ်ပြန်လည်တင့်မြတ်ရေးကိုစဉ်းစားတယ်အော်မလုံးချုံချင်းမစင်စားဘူးအဲ့ဒါအကြီးကနောက်တစ်ခုကဥချိုရေးပိုင်းဆိုင်ရာဒီကိစ္စတွေနဲ့မလုပ်နေသေးဆိုတာဝင်နေမြင်သာမှရှိလို့လို့လေ
ပြီးခဲ့တဲ့ဘာသာရေးပြိပခါတွေညာပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ဘက်ကတစုံတရာပြပြတသားမှတ်ချက်ပေးတာမရှိဘူးဆိုပြီးတော့ဝေဖန်မှုတွေတော်များများရှိခဲ့ပါတယ်ဒါပေမဲ့လည်းဒီရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရိုင်ဂျာတွေအပေါ်မှာကလေးမွေးဖွားမှုနှုန်းကန့်သက်တဲ့ဒေသနာညွှန်ကြားချက်အပေါ်မှာတော့ဒါဟာလူခွင့်ရေးစံချိန်စံညုံးနေနဲ့မညီဘူးဆိုပြီးတော့ဒေါန်ဆန်းစုကြည်ဘက်ကဝေဖန်ခဲ့တာရှိပါတယ်ဒီပေါ်မှာလည်းဒေါန်ဆန်းစုကြည်ဟာပြင်းထန်တဲ့ဝေဖန်မှုတွေခံခဲ့ရပါတယ်ခင်ဗျာ